တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွေကတိုင်းနဲ့ချီတဲ့ဆစ်ရှောက်ဒုက္ခတွေလူလူရင်းနဲ့ရေးပေါ်ကူညီလိုအပ်ချက်တွေရှိနေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မစုမုံမှာဟုတ်ပါတယ်ဒီရက်ပိုင်းထဲမှာနေသားဆောက်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်သေးဆုံးတဲ့အထိရခိုင်လက်နက်ကင်တပ်အေအေနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရခိုင်ပြည်နယ်ထဲမှာနေရဲစွန့်ခွာထွက်ပြေးသူတွေပိုတိုးလာနေပါတယ်စီးရဲတိမာမှုတွေကြောင့်လက်တလောခံမှန်းခြေဒုက္ခတွေ36,400ကျော်ရှိနေရကနေနောက်ထပ်တိုးလာနိုင်တယ်လို့လဲရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့အတွေ့အမှုကိုစောစောထုံးကပြောပြပါတယ်
ဟိုနောက်ထပ်တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဟာတွေရှိတဲ့အခါကျတော့ကြောင်းလေးရှိနေတော့သေချာတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရဲပိုက်တွေမှာကိုပဲတိုက်ပွဲတွေကြောင့်ထွက်ပြေးတိကျောင်းနေရတဲ့ဟာလေးရှိတယ်ခိုင်ပြည်နယ်အစိုးရဘက်ကတော့ဒီကိုဗစ်ဖြစ်လာတဲ့နောက်ပိုင်းမှာထောက်ဝဲမှုတွေတော်တော်များရောကြသောတာကိုတွေ့ရတယ်အခုသောသောစီကတော့စာနေခါအရင်ကအခြေတူနေတဲ့နေရာတွေမှာတော့ဒီတိုင်းတပိုင်းပေါ့နော်လောလောဆယ်ယာယီစားသောက်ဖို့အတွက်ကိုတော့အရဖက်ပွေးစီတွေနဲ့တခါခင်အလူရှင်တွေကကူပေးနေကြတာရှိပါတယ်။လာနဲ့ရှိပြီးတော့ကျွေးထားမယ့်စမ်းမျိုးဆိုလို့ရှိရင်တော့ဒီတခါခင်ပွေးစီတွေမှာလည်းမနိုင်မနေရဲ့အခြေအနေမှာရှိတယ်
။ဒီရပိုင်းတိုက်ပွဲတွေကြောင့်ဒုက္ခတွေတွေပိုတိုးလာသလိုတချို့ယာယီခိုလုံရေးစခန်းတွေမှာစားနပ်ရိက္ခာပြက်လက်လာနေတယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကလည်းပြောပြပါတယ်
။တော့လောလောဆယ်မှာဒီကျွန်တော်တို့ရသေးတော်မျိုးတွေမှာဆိုရင်တော့ဟိုတော်တော်များများတော့သူတို့ဒီအမှုကလုံခြုံရေးအောက်မှာတော့ရောက်တော့ပြီ။ဒါပေမဲ့တချို့တော့အခုလောလောဆယ်မှာအာဒီတိုက်ပွဲတွေကိုရှောင်ပြီးလာနေတဲ့လူတွေကတော့နေရာမရှိသေးတာတွေရှိပါတယ်။ဟိုဥပမာတိုက်ပွဲမဖြစ်ဘူးဆိုရင်တချို့လည်းကိုယ်အိမ်ကိုပြန်တော့တာတွေရှိပါတယ်။နောက်တစ်ခါကျတော့အခုတိုက်ပွဲတွေဖြစ်နေပြန်ပြီးဆိုရင်သူတို့အစုလိုက်ပေါ့နော်ဒီအုပ်စုလိုက်ပြန်လာတာတွေရှိပါတယ်။အဲခုတလောဒီတရက်နှစ်ရက်မှာပဲဒီကြောက်တန်းတိုက်နေကဆောက်ခဲ့တို့ထိဆွေးတို့ကဒီတက်မတော်တဲ့နေရာဝင်ယူထားတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်တိုက်ပွဲဖြစ်မှာကိုကြောက်တဲ့အတွက်အဲ့ဒီကရောသားတယ်ဆိုလို့ရှိရင်ရသေးတော်ကိုတော်တော်များများရောက်ရှိနေတာကိုတွေ့ရပါတယ်ဟိုအဲ့ဖက်တွေမှာတော့တော်တော်များများအခက်ခဲတွေရှိတယ်သူတို့ကစားစရာဆန်တဲ့တောင်မရှိဘူးဆိုတာကိုလည်းပြီးရပါတယ်အဲ့တဲ့ကြောင့်ကျွန်တော်တို့ကဒီလကုန်ရင်တော့တကယ်လို့ဒီအဲ့ဒီအဲ့ဖက်တွေကိုခရီးသွားခွင့်ရမယ်စိုးရင်စရာမရှိဘူးဆိုရင်ကျွန်တော်တို့ကအဲ့ဒီဖက်တွေကိုဆန်တယ်ရောစားစရာတွေရောယူပြီးတော့ဖို့ကိုယ်ဒီဘုအစီအစဉ်တော့ကျမတို့လုပ်ထားပါတယ်ရှင့်
ရခိုင်ပြည်နယ်မှာဒုက္ခသည်တွေရဲ့လုံခြုံရေးကပ်ဘေးအန္တရာယ်သာမကမိုးရင်းကာလရာသီဥတုထမ်းနဲ့လည်းရင်ဆိုင်နေကြရတာပါဒီအတွက်လည်းတာဝန်ရှိတဲ့အစိုးရအနေနဲ့ထိထိရောက်ရောက်အကူအညီပေးစေချင်ပါတယ်လို့ရခိုင်မျိုးသားပါတီ AMP ရဲ့အတွေ့အမှုတစ်ဦးအောင်မရက်ကျော်ကပြောပါတယ
်အခက်ခဲကတော့မျိုးစုံပါပဲဆိုရအဖွဲ့ကလည်းသူတို့ကိုယ်တိုင်နဲ့မလုံလုံမဲလူတွေဒီ NGO ဖွဲ့တဲ့ကျွန်တော်တို့ဒီလို volunteer လုံမဲအဲ့ဒီအဖွဲ့တွေကလုံချိန်ပါတယ်ဆိုပေမဲ့အဲ့ဒီလုံတဲ့လူတွေကိုလည်းရှောက်ပြင်သူတို့ကတားတယ်အဲ့လိုမျိုးဆိုတော့ဒုက္ခတွေအခက်အခဲကတော့မပြောပြနိုင်အောင်ကိုတော်တော်ကိုဒုက္ခရောက်နေကြတယ်သူတို့မှာကကျွန်တော်တို့ရခိုင်ပြည်မှာတိတိအတိုင်ပဲမိုးရသည်ဆိုတော့ရေကြည့်ရေရှမ်းတွေဖြစ်တယ်ဟိုရှက်ပြုတ်ဖို့အတွက်ချင်းတွေလည်းအစိမ်းမပြေဘူးတော်တော်ကိုဒုက္ခရောက်နေပါတယ်မိုးကတယ်လည်းလုံလုံလောက်လောက်မရှိဘူးလုံလုံလောက်လောက်ဖြစ်အောင်အတွက်ဒီမှာစေတနာရှင်တွေကအဲ့ဒီမိုးကတယ်လုတ်ပေးမယ်ဟိုတဲ့ဟာကိုလည်းအစိုးရကအဲ့ဒါတွေကိုထောက်ခွင့်မပေးဘူးဟိုဖြစ်တယ်ဒီဖြစ်တယ်အဲ့လိုမျိုးမျိုးပြောအကြောင်းပြပြီးပြောမယ်ဆိုရင်ဒီဒုက္ခတွေကိုပုံကြည့်ဒုက္ခရောက်အောင်ဖန်တီးနေသလားလို့ကျွန်တော်တို့ကအဲ့လိုမျိုးပဲညင်နေ
ကယောကကြုံနေရတဲ့အချိန်ကနေစလို့ရခိုင်ပြည်နယ်မှာစစ်ပေးဆောင်ဒုက္ခတွေအတွက်ပုံမှန်ထောက်ပံ့ပေးနေတဲ့အစီအစဉ်တွေအပါအဝင်အထူးသဖြင့်အခုချိန်မှာတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေအတွက်အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့အာ IC အဖွဲ့ကကိုစစောထုံးကပြောပါတယ်
လောလောဆယ်မှာရှာတာပိုင်းတွေမှာတော့တအားကိုအခက်အခဲရှိတယ်။တန်းတဲ့ခါကဒီကိုပီးဖြစ်လာတဲ့နောက်ပိုင်းမှာဒီအပီလန်ကနေစပြီးတော့မှထပ်ပွဲမှုတွေကပုံမှန်များရှိတဲ့အနေအထားမှာရှိတယ်။သူတစ်ပြင်းဒီမျိုးနဲ့အလဲဝဲတဲ့နေရာတွေပေါ့နော်။နောက်ရေးကြည့်ပြီးတော့မှတော်လာခဲ့တဲ့နေရာတွေဆိုလို့ရှိရင်အစိုးရဘက်ကမရောက်တာ3လောက်ရှိပြီးတော့မှသိရတယ်ကျွန်တော်တို့။ဆိုတော့တန်းတဲ့ခါဘက်မှာလည်းပဲမလုံမလောက်တာတွေနဲ့ပြဲလဲရှပ်ပနေတဲ့စခက်တွေလည်းရှိနေတယ်ပေါ့နော်။ဟိုနာမကျန်ဖြစ်တဲ့ဟာတွေလည်းရှိလာတယ်။ဒီမုဒရာမျိုးတွေကစခက်တစ်ခုမှဆိုတော့ကိုကလေးတွေတော်တော်များများဒီဖြားနာချောက်ဆိုးတာတွေအေးမိလာဖြစ်နေကြတယ်
ကုလသမဂ္ဂစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှု UNOCHA ရဲ့ဇွန်လ23ရက်နေ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်ကဆစ်ပေးရှောင်ဒုက္ခသည်စခန်းအနေနဲ့မြို့နယ်ပေါင်း14ခုထက်မင်းဲမှာပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကနေစလို့ရေးကြီးမှုတွေကြုံနေရတယ်လို့ဖော်ပြထားပါတယ်မြေပုံကြောက်တော်မြောက်ဦးမြို့နယ်ကဆစ်ရှောင်စခန်းအနေမှာရေးကြီးနေတာကြောင့်တက်ကြီးရွယ်ဦးတွေကလေးငယ်တွေနဲ့ကိုဝင်ဆောင်တွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရကြောင်းနဲ့အကူအညီပေးရေးအဖွဲ့တွေကအရေးပေါ်ကူညီနိုင်အောင်ပြင်ဆင်နေကြောင်းကိုလည်းထုတ်ပြန်ထားပါတယ်ကျွန်မစုမုံပါရှင်